ဘင်္ဂလားဒေ့ရှ်ဒေသကတူရှိနိုင်ငံရဲ့ပထမဦးဆုံးဆက်ရုပ်အသုံးပြုပြန်လည်ထူထောင်ရေးစင်တာကိုပြီးခဲ့တဲ့တနင်္ဂနွေနေ့ကတရုတ်နိုင်ငံရဲ့ပံ့ပိုးကူညီမှုဖြင့်တရားဝင်ဖွင့်လှစ်ခဲ့တယ်လို့သိရပါဗျ။ဖွင့်ပွဲခန်းသားတို့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာတရုတ်တမ်းမန်ရောင်းဝန်းဘင်္ဂလားဒေ့ရှ်ကျန်းမာရေးနဲ့မိသားစုလူမှုဖလုံရေးဝန်ကြီးဌာနအကြံပေးနူဂျာဟန်ပီကန်နဲ့လက်ထောက်အကြံပေးတို့တက်ရောက်ခဲ့ကြပါတယ်။တရားရရှိသူများပြန်လည်ထူထောင်ရေးပုံမကောင်းမွန်စေရေးမှဆက်ရုပ်အသုံးပြုပြန်လည်ထူထောင်ရေးစင်တာရဲ့အစားမထိုးနိုင်တဲ့အခန်းကဏ္ဍကိုဖော်ပြခဲ့ပြီးနိုင်ငံရဲ့ဈေးဘက်ဆိုင်ရာအဆင့်တန်းကိုမြင့်တင်ပေးလျက်ရှိပါတယ်။ဒီစင်တာဟာလေးဖြတ်ခြင်း၊တွက်ချာပါရဖြစ်ခြင်း၊အုံနှောင်းနဲ့အာယုံကြောချုပ်ရင်းခြင်း၊နာတာရှည်ယောဂဖြစ်ပွားခြင်း၊အာယုံကြောထိခိုက်ခြင်း၊ပခုံးအေးခဲခြင်း၊စိတ်တက်ကြခြင်းနဲ့ဆက်စပ်တဲ့ယောဂအသင်းများနဲ့အပြင်းအထန်ပြန်လည်ထူထောင်ဖို့လိုအပ်နေတယ်။အခြားရုပ်ပိုင်းဆိုင်ရာချုပ်ရင်းမှုများခံစားနေရတဲ့လူနာများအားဆက်ရုပ်အထောက်အကူပြုကျန်းမာရေးကိရိယာများကိုအသုံးပြုခြင်းဖြင့်အကျိုးဖြစ်ထွန်းစေမယ်လို့မျှော်လင့်ထားကြောင်းတာဝန်ရှိသူများကပြောကြားခဲ့တယ်လို့သိရှိရပါတယ်ရှင်။